မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်နိုဝင်ဘာလ24ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒချက်ပါရှင
်မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းမှာကြားရမယ့်သတင်းတွေမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံကအဓိကအတိုက်ခံပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကပြည်လုံးကျွတ်ဆန္ဒခိုင်ပွဲပြုလုပ်ပါဆိုပြီးတော့တိုက်တွန်းပြောဆိုလိုက်ပါတယ်ဒီအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်ပြီးတော့ပြည်သူတွေရဲ့သဘောထားကအပိုအရေးကြီးတယ်လို့ပြောပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့ပိုင်းမှာဗော်လီဘောအားကစားပြိုင်ပွဲအတင်းမှာအသေးခံဘုံခွဲသူတူရဲ့တက်ခတ်မှုကြောင့်အနည်းဆုံးလူ90တိစုံသွားပါတယ်ဒီလိုသတင်းတွေနဲ့လူထုကြတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေတင်ဆက်ပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေတမှာဆိုရင်တော့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့ VOA မြန်မာပိုင်းတည်ထောင်တွဲဆုံမင်းမြန်ကန်မင်းမြန်ကန်းကိုအပိုင်းနှစ်ပိုင်းခွဲပြီးတော့ထုတ်လွှင့်ပေးနေတာမှာမကြခင်ထုတ်လွှင့်ပေးမဲ့အပိုင်းတက်မှာတော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလူမျိုးရေးဘာသာရေးပြိပခါတွေနဲ့ပတ်သက်တဲ့အမြင်စာရာတွေနဲ့ပတ်သက်ပြီးတော့ကြားရဖို့ရှိပါတယ်ဒုတိယပိုင်းအစီအစဉ်ကြရင်လည်းဒေါအောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံမင်းမြန်ကန်းအပိုင်းနှစ်ကိုနားဆင်ရဖို့ရှိပြီးတော့အဲ့ဒီမှာငင်းငင်းရေးဆိုင်ရာကိစ္စလက်ပတော်တောင်စီမံကိန်းလက်ရှိចောင်းသားတွေရဲ့ဆန္ဒပြမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကြားဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင
်ကောင်းပါပြီခင်ဗျာမြန်မာနိုင်ငံကအဓိကအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်သူမအနေနဲ့ကောသူမကိုထောက်ခံသူတွေကပါဆက်လက်ပြီးတော့တွန်းအားပေးလှုံ့ဆော်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပြည်သူဆန္ဒကအဓိကဖြစ်ရမှာဖြစ်တယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆန္ဒကလည်းအဓိကမဟုတ်ဘူးကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဆန္ဒကလည်းအဓိကမဟုတ်ဘူးတပ်မတော်ရဲ့ဆန္ဒကလည်းအဓိကမဖြစ်စေရဘူးပြည်သူရဲ့ဆန္ဒအဓိကဖြစ်အောင်ဦးစားပေးလှုံ့ဆော်ရမှာဖြစ်တယ်လို့ VOA နဲ့တီးတန့်တွေ့ဆုံမင်းမြတ်ကမှဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ပါတီကပြည်သူတွေထံကနေသဘောထားဆန္ဒလက်မှတ်တွေ၅သန်းကောက်ယူခဲ့ပြီးတော့လွှတ်တော်ကိုတင်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကြံရှိနေသေးတဲ့တန်းနဲ့ချီတဲ့ပြည်သူတွေရဲ့သဘောထားဆန္ဒကိုကြည့်ဖို့လိုအောင်မယ်လို့ပြောခဲ့တဲ့အပေါ်မှာလည်းဒေါအောင်ဆန်းစုကြည်ကပြည်လုံးကျွတ်ပြည်သူဆန္ဒခိုင်ခွဲပြုလုပ်ပါလို့အကြံပြုတိုက်တွန်းပြောဆိုသွားပါတယ်ခင်ဗျာအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်နိုင်မှုအတွက်သဘောတူညီချက်ရရှိဖို့အမေရိကန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကကြိုးစားညှိနှိုင်းနေကြရမှာနောက်ဆုံးသတ်မှတ်ထားရဖြစ်တဲ့တင်းနှလာလေးကိုကျော်လွန်ပြီးတော့ရက်တိုးပေးဖို့အတွက်စဉ်းစားနေကြရပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကအီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဘတ်ဇာရီဖ်နဲ့ဗီယက်နမ်မှာတင်းကွနေနေကတည်ဆုံစီမှာနောက်ဆုံးသတ်မှတ်တဲ့ရက်ထပ်တိုးဖို့နဲ့ပတ်သက်ပြီးတော့အကြံပြုခဲ့တယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောဆိုပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပြုလုပ်နိုင်တဲ့အဆင့်မရောက်ရှိအောင်သတ်မှတ်ထားတဲ့သဘောတူညီမှုရရှိဖို့အတွက်အမေရိကန်နဲ့P-Flight Plus 1လို့ခေါ်တဲ့မိဖက်အင်အားကြီးနိုင်ငံတွေဖြစ်ကြတဲ့ Britain, တရုတ်, ပြင်သစ်, Germany နဲ့ Russia နိုင်ငံတွေကဆက်လက်ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအီတန်ကလက်မှတ်ရေးထိုးဖို့သဘောတူမယ်ဆိုလို့ရှိရင်စီးပွားရေးလုပ်ကိုင်ရာမှာအခက်အခဲတွေဖြစ်အောင်ချမှတ်ထားတဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်ပါတယ်။နောက်ဆုံးသတ်မှတ်ထားတဲ့တနင်္လာနေ့ညသကောင်ရန်ချိန်ရောက်တဲ့အထိသဘောတူညီမှုရဖို့ဖြစ်နိုင်ကြေကတော်တော်နဲနေတယ်လို့လက်ပေါင်းတန်းကြားညှိနှိုင်းဆွေးနွေးရမှာပါဝင်တဲ့အရာရှိတွေကပြောဆိုကြပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဗော်လီဘောအားကစားပြိုင်ပွဲကျင်းပနေချိန်အတွင်းအသေးခံဘုံခွဲသမားတဦးရဲ့ဖောက်ခွဲတက်ခတ်မှုကြောင့်အနည်းဆုံးလူ90သေဆုံးသွားပါတယ်။ပက်တိကခရိုင်ရာရာခဲမြို့နယ်မှာကျင်းပတဲ့အဲ့ဒီဗော်လီဘောပွဲကိုလူတော်တော်များများကစိတ်ဝင်စားလာရောက်ကြည့်ရှုခဲ့ကြပါတယ်။တက်ခတ်မှုအတွင်းလူပေါင်း80ထက်မနည်းဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့တက်ခတ်မှုဟာဘသူဘွားရဲ့လက်ချက်ဖြစ်တယ်ဆိုတာချက်ချင်းမသိရသေးပါဘူးအစ္စရေးနိုင်ငံကိုဂျူးလူမျိုးတွေပိုင်ဆိုင်တဲ့နိုင်ငံ Nation State of Jewish People အဖြစ်ကြေညာတဲ့ဥပဒေပြုရေးအရာအငင်းပွားဝယ်အစိုးပြုချက်တရက်ကိုအစ္စရေးအစိုးရအဖွဲ့ကအတည်ပြုလိုက်ပါတယ်မူကြမ်းကိုအစိုးရအဖွဲ့ကတနင်္ဂနွေနေ့ကအတည်ပြုလိုက်တာဖြစ်တယ်လို့ဆိုပေမဲ့ဥပဒေတရားအဖြစ်ရောက်ရှိဖို့အတွက်ကတော့လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်နေပါသေးတယ်။ဒီမူကြမ်းအရအစ္စရေးဂျူးတွေရဲ့ဝိသေသရေးလက္ခဏာတွေကိုအတိအမှတ်ပြုရမယ်။ဂျူးထုံနှန်းစင်အလဥပဒေကိုကျင့်သုံးရမယ်။လက်ရှိတရားဝင်အာရဗစ်ဘာသာကိုပြောင်းပြရမယ်။စာရာတွေပါဝင်ပါတယ်။ဒါဟာအစ္စရေးနိုင်ငံရဲ့ဒီမိုကရေစီကိုထိခိုက်စေလိမ့်မယ်ဆိုပြီးတော့ဝေဖန်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။
ိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့စီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့ VOA မြန်မာပိုင်းတီးသန့်တွေ့ဆုံမေးမြန်းခန်းအပိုင်း1ကိုထုတ်လွှင့်ပေးသွားပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးမှာအခက်အခဲတွေရှိနေသေးပေမဲ့ရအောင်ညှိနှိုင်းသွားရမှာပဲဖြစ်ကြောင်းအပြောင်းလဲတွေလုပ်ဖို့လိုနေတယ်ဆိုတာသိရင်မြန်မြန်ဆန်ဆန်ပြုပြင်ပြောင်းလဲတဲ့တတိရှိဖို့လိုအပ်ကြောင်း VOA မြန်မာပိုင်းနဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။လေးပွင့်ဆိုင်ဆွေးနွေးရေးဆက်လက်တောင်းဆိုနေရတဲ့သဘောထားလူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ပတ်သက်တဲ့အမြင်စာရာတွေနဲ့ပတ်သက်လို့လဲဒေါအောင်ဆန်းစုကြည်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ခင်ဗျာအခုလိုမအားမလတ်တဲ့ကြားရရနေပြီးတော့ကျွန်တော်တို့ VOA ကိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်။အခုပြီးခဲ့တဲ့မကြာသေးခင်ရက်ပိုင်းအတွင်းကပဲသမရာကြီးဦးသိန်းစိန်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်။တက်မတော်ကာကွယ်ဦးစီးချုပ်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်။သူတို့ရဲ့သဘောအရာဆိုလို့ရှိရင်တော့ဒီအထူးသဖြင့်တက်မတော်ရဲ့သဘောအရာဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး436ကိုမပြင်တဲ့ဘက်ကနေပြီးတော့ပဲခိုင်ခိုင်မာမာရပ်တည်ရဲဆိုတဲ့ပုံစံရှိပါတယ်။အဲ့တော့ဒီအခြေအနေအပြင်ဆင်ဖို့လွယ်နိုင်ပါဦးမလားဖြစ်နိုင်ပါဦးမလားဆိုတာသုံးသပ်ပြပါလား။
ကျမတို့ဒီလှုပ်ရှားလုပ်ခဲ့တဲ့လွယ်နိုင်မယ်လို့တော့ဘယ်တော့မှမသုံးသပ်ခဲ့ပါဘူး။ဒါပေမဲ့ဖြစ်နိုင်မယ်ဆိုတော့အဓိကယုံကြည်ပါတယ်။ဒါကဘယ်တော့ဖြစ်မလဲဆိုတော့ဒီဟာမိကွင်းရှိတာပေါ့နော်။အနည်းနဲ့အမြန်ပေါ့။ဒါပေမဲ့မြန်လေးလေးနိုင်ငံအတွက်ကောင်းနေလေပဲ။ဘာဖြစ်လို့လဲဆိုတော့ပြင်ဖို့လိုတဲ့ကိစ္စတွေကိုမြန်မြန်ပြင်ရတဲ့တတိရှိရမယ်။မြန်မြန်ပြင်နိုင်တဲ့အရေးချင်းကျမတို့မှအားလုံးလိုတယ်။အဲ့တော့မြန်လေးတိုင်းပြည်ပနာလေးပဲ
။ဟုတ်ကဲ့ခင်ဗျ။အခုဒီနေရာမှာတော့ဒီပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မူကြမ်းလေးတွေဆွေးနွေးနေကြတာပေါ့ဆွေးနွေးတဲ့နေရာမှာဆွေးနွေးတဲ့အဓိကအကြောင်းရင်းတွေကဒီတက်မတော်သားကိုယ်စားလှယ်တွေရဲ့မဲပေးနဲ့မဲဆန္ဒတွေကိုကြော်လွန်ပြီးတော့လုတ်ပိုင်ခွင့်ပုံစံမျိုးသဘောမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့တက်မတော်ကခါခါသေးသေးဖြစ်နေတယ်ဆိုတော့သုံးသက်ချက်တွေလည်းရှိပါတယ်အဲ့တော့ဒီလိုသားဟိုမညှိနှိုင်းနိုင်ဘူးဆိုလို့ရှိရင်ဘယ်လိုနည်းလမ်းနဲ့ဖြစ်အောင်ဟိုတိုးလျှော့လုပ်လို့ရနိုင်မလဲခင်ဗျာ
ကွန်ကညှိနှိုင်းနေဆိုစကားကိုတုံ့တယ်ဒါကြောင့်မလို့ကိုညှိနှိုင်းမှုစင်ဒီဇိုင်းအနယ်လီကတောင်းခံခဲ့တာပါအခုမှတောင်းတာလည်းမဟုတ်ပါဘူးမနစ်တနေ့မှအဲဟိုတလနှစ်လမှမဟုတ်ပါဘူးဒီဇိုင်းမှမှအနယ်လီကနိုင်ငံရေးအရာအဖြေရှာဖို့ဆိုတာဆွေးနွေးရမယ်ညှိနှိုင်းရမယ်တိုင်ပင်ရမယ်ဆိုတာအဲ့ဒီမူပေါ်မှာရပ်တည်ခဲ့တယ်အခုကျွန်တော်ဆွေးနွေးရှိလို့ရှင်နဲ့အရင်နှစ်စောစောပိုင်းကလေးကနေပြီးတော့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲဆိုတာတောင်းခဲ့တဲ့ဟာဒီလိုပြဿနာတွေကိုကြိုတင်ပြီးတော့ပြေလည်အောင်လို့လုပ်ဖို့ပါအခုကွန်ကပြောသားရတဲ့အထက်မှာခါခါသီးဆိုတဲ့အသုံးနှုန်းကိုသုံးသွားတယ်နော်အဲ့လိုခါခါသီးဆိုတဲ့ပုံစံတွေကိုမပေါ်စီခြင်းလို့တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းပြီးတော့သိမ်မွေ့အောင်လို့ချိုးမွေ့အောင်လုပ်ချင်တာပ
ါဟုတ်ကဲ့အဲ့တော့အများပြောနေကြတာကတော့ဒီလိုညှိနှိုင်းတဲ့အထက်မှာတက်မတော်သားကိုယ်စားလှယ်တွေရဲ့အခမ်းအနားကိုထောက်ပြပြောတာပုံများပါတယ်ဒါပေမဲ့လည်းဒီကိစ္စမှာလွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့နေရာမှာတခြားလွှတ်တော်ကိုယ်စားလှယ်တွေလည်းပါတယ်လေအထူးသဖြင့်အများစုဖြစ်တဲ့ဒီပြည်ခိုင်ပြိုးပါတီရဲ့ကိုယ်စားလှယ်တွေရဲ့သဘောထားဆန္ဒတွေလည်းရှိတယ်ဆိုတော့ဖွဲ့စည်းပုံအခြေခံပြင်ရေးအချက်တွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လူလားချက်နဲ့ဒီပြည်ခိုင်ပြိုးအဖွဲ့ရဲ့လူလားချက်တွေအရောနှိစိုင်ရလားခင
်ဒီအဓိကဖြစ်တဲ့436နဲ့ပတ်သက်လို့ဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားပါတီပြည်ခိုင်ပြိုးပါဝင်ပေါ့နော်တခြားပါတီတွေရဲ့အမြင်တွေကတိတ်မကွဲပြားပါဘူးဒီခိုင်ပြိုးကလည်းဒီလိုပဲဒီ436ကိုပြင်သစ်နေဆိုတာကိုလည်းတင်ပြတာလည်းဒါကြားခဲ့မှာဖြစ်ပါတယ်အဲ့တော့ဒီလောက်မကွာခြားပါဘူးဘယ်လိုပုံစံနဲ့ပြင်မလဲဆိုတော့အဖွဲ့တစ်ခုနဲ့တစ်ခုမတူဘူးပေါ့နော
်
ဥပမာဆိုလို့ရှိရင်တိုင်းရင်းသားအဖွဲ့နှစ်ဖွဲ့ကနေပြီးတော့ဘယ်လိုပုံစံနဲ့ပြင်ရင်လဲဆိုတာကိုတင်ပြတာလည်းရှိပါတယ်အဲ့ဒါဆိုရင်ဟိုကျမတို့ NLD တင်ပြတဲ့ပုံစံနဲ့ထပ်ထဲတော့မဟုတ်ပါဘူးဒါပေမဲ့လည်းဒါကညှိလို့ရတဲ့ကိစ္စပါသဘောကတော့တူတူပါပဲဥတီချက်ကတူတူပါပဲဥတီချက်ကဘာလဲဆိုတော့ပြည်သူတွေရဲ့ပြည်သူတွေကနေပြီးတော့ရွေးချယ်တင်မြှောက်လုပ်တယ်လိုက်တယ်ကိုယ်စားလှယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးမပြင်ရေးကိုဆုံးဖြတ်ပိုင်ခွင့်ရှိနိုင်ရမယ်ဆိုတဲ့မူပါပဲ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီဟိုမနေ့ကလည်းအုတ်ထာကြီးသူရဦးရွှေမန်းကဒီ timeline ပေါ့နော်သူ့ရဲ့အချိန်စရာကိုကျွန်တော်ရှင်းပြပါတယ်ဒီအခု25ရက်နေ့အပြီးမှဆွေးနွေးပြီးပြီဆိုလို့ရှင်လာမယ့်12ကြိမ်မြောက်မှာဒါအကျမ်းရေးဆွဲထားတာကိုတင်ပြပြီးတော့မဲခွဲဆုံးဖြတ်မဲ့အရေးရှိပါတယ်အဲ့ဒါကမှလိုအပ်လို့ရှိရင်လူလူဆန္ဒခံယူပွဲလုပ်ပါမယ်အဲ့ အဲဒီလူလူဆန္ဒခံယူပွဲလုပ်ပြီးတာတော့မှပဲပြင်ရမယ့်အချက်တွေကိုဒီ2015ရွေးကောက်ပွဲအပြီးမှာမှပေါ်လာမယ်နောက်လွတ်တော်အသစ်ကအတည်ပြုပေးရမယ်အဲဘာကြောင့်လဲဆိုတော့ဒီထဲမှာပါတဲ့အရေးကြီးတဲ့အချက်တွေဟာအခုအုပ်ချုပ်ရေးတရားစီရင်ဆိုတဲ့ရန်ရဟိုမနိုင်တွေကိုရုပ်ချီးမထိခိုက်သွားစေခြင်းလို့ဆိုတဲ့အကြောင်းပြချက်ရှိပါတယ်ဒီအကြောင်းပြချက်ကဒါဒေါန်ဆန်းစုကြည်အနေနဲ့ရောဒါမှန်ကန်တဲ့အကြောင်းပြချက်ဖြစ်တယ်လို့ယူဆသလားခင်ဗျဒါကဒီမှာဟိုပြင်လိုက်တဲ့ကိစ္စတွေဟာအခုလက်ရှိလွတ်တော်တက်တန်းထဲမှာပဲအတည်ပြုပေးလို့မရနိုင်ဘူးလားခင်ဗ
ျဒီကိစ္စတွေကလည်းဒီလိုဆွေးနွေးညှိနှိုင်းပြီးတော့လုပ်လိုက်မယ်ဆိုလို့ရှိရင်ပြည်သူတွေအနေနဲ့စိတ်အေးသွားမှာပါအခုဟာယုံကြည်ချက်နည်းနေတာပေါ့နော
်
စိတ်ပူကြတာပေါ့စိုးရင်ကြတာပေါ့ဒါဘယ်လိုလဲအချိန်ဆွဲခြင်းလို့လားမပြင်ခြင်းလို့လားဆိုတာတကယ်ဆိုတော့လပိုင်းစောပြီးတော့ပြင်သည်ဖြစ်စေမပြင်သည်ဖြစ်စေတကယ်ပဲပြည်သူလူထုအနေနဲ့မိမိတို့လိုချင်တဲ့မိမိတို့ရဲ့ဆန္ဒအတိုင်းဖွဲ့စည်းပုံအခြေခံမှုတွေကဖြစ်သွားမယ်မိမိတို့လိုချင်တဲ့အစိုးရမျိုးတက်လာနိုင်မယ်ဆိုလို့ရှင်လာပိုင်းတော့စောင့်ရတာကိုစိတ်ထဲမှာစိုးရိမ်စိတ်များမှာမဟုတ်ဘူးအခုတော့ဒုလောဒုလောလို့ဖြစ်နေတာဟာတကယ်အဓိကဆွေးနွေးတိုင်ပင်ပြီးတော့ဖြေရှားမယ်ပုံကိုယ်တွေနဲ့ဖွဲ့စည်းတွေကြားထဲမှာဆွေးနွေးတိုင်ပင်မှုမရှိသေးလို့ပါပဲ
ဟုတ်ကဲ့ခင်ဗျာအစိုးရကဒေါအောင်ဆန်းစုကြည်ပြောပါတယ်4-6ပြည်ရင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အယူအဆတင်ပြချက်တွေနဲ့တခြားပါတီအဖွဲ့အစည်းတွေပြည်ခိုင်မျိုးအပါအဝင်အဖွဲ့အစည်းတွေရဲ့အယူအဆသိမ့်မကွာဘူးပေါ့နော်အဲလာလူပဲဦးသူရောက်ရှိမှန်းကလည်းဒီလိုပဲပြောပါတယ်ဒါပေမဲ့အပြင်ဘက်မှာတချို့ဟိုမင်းများစုံစမ်းရသမျှဆိုလို့ရှိရင်အထူးသဖြင့်ဒါ59စာလုံးပြင်ဖို့အရေးမှဆိုလို့ရှိရင်တော့ဒီပြည်ခိုင်မျိုးပါတီတွေကအမှတ်တချို့ကကိုယ်တိုင်ကိုကဒါကိုလက်မခံနိုင်ဘူးဆိုတဲ့အာမျိုးပြောထားတာရှိတော့ဒီ59စာလုံးပြင်ရေးကရောမဖြစ်နိုင်တော့ဘူးလားဆိုတာမျိုးမေးစရာရှိပါတယ
်ဒါပေမဲ့436ကိုပြင်လိုက်မယ်ဆိုလို့ရှိရင်59စာလုံးဆိုတာလည်းပြည်သူ့ရဲ့ဆန္ဒအတိုင်းပဲဖြစ်ရမှာပါပဲတကယ်တော့နောက်ဆုံးကြတော့ဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆန္ဒကလည်းအဓိကမဟုတ်ဘူးတရားခိုင်ဖွံ့ဖြိုးရေးပါတီရဲ့ဆန္ဒကလည်းအဓိကမဟုတ်ဘူးတမတော်ရဲ့ဆန္ဒကလည်းအဓိကမဖြစ်ရဘူးတကယ်ကတော့အဓိကဖြစ်ရမှာပြည်သူ့ရဲ့ဆန္ဒပဲပြည်သူ့ရဲ့ဆန္ဒကဒီအဓိကဖြစ်အောင်လုပ်နိုင်မဲ့ဥပ္ပံပြောင်းလဲမှုတွေကအရင်ဆုံးလောက်မှာဖြစ်ပါတယ်ဒါမှမဟုတ်ကျမတို့အရင်နဲ့436ကိုအဓိကထားတာပါ59စာလုံးကိုအရေးမကြီးဘူးလို့ယူဆလို့မဟုတ်ပါဘူးဒါမှမဟုတ်436ကိုပြင်မှသာညတခြားပုံမှန်တွေလည်းတခြားဖွဲ့စည်းပုံအခြေခံဥပဒေကအစိတ်ပိုင်းနေတယ်ပြည်သူဆန္ဒနဲ့ကိုက်ညီစွာပြင်နိုင်မှာမဟုတ်လို့ဖြစ်ပါတယ
်ဒီပြည်သူဆန္ဒတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ပါတီကလည်းမဲလက်မှတ်တွေပေါ့နော်သူတို့သဘောထားဆန္ဒလက်မှတ်တွေ5သန်းခောက်ယူပြီးတော့လွှတ်တော်တင်ပြထားတာရှိပါတယ်ဒါပေမဲ့တက်မတော်ကာကွယ်ဦးစည်းချုပ်ကတော့ကြံတဲ့လူတွေရဲ့သဘောထားဆန္ဒတွေကိုကြည့်ဖို့တော့လိုအောင်မယ်လို့ပြောပါတယ
်ဒီလိုဆိုရင်ပြည်လုံးပြည်သူဆန္ဒခံတွေပဲလုလိုက်လေကျမတို့ကတော့အဆင်သင့်မယ
်ဟုတ်ကဲ့
အဲ့လိုဆိုရင်ကြံတဲ့သူတွေရဲ့ဆန္ဒတွေလည်းပါလာမှာပေါ့
ဒီလိုပြည်လုံးချုပ်ဆန္ဒခံရင်ပဲလုဖို့ဆိုတာကဘယ်လိုတင်ယူရမလဲခင်ဗျာဒါလွတ်တော်ထဲမှာအထူးအဆိုပြုချက်တင်ယူရမှာလား
ဟုတ်တာပေါ့ဒါအခုတောင်းမှဒါဥပဒေကြမ်းတစ်ခုဆွဲနေပြီဒါကတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တွေတချို့ကိုပြင်ဖို့ဆုံးဖြတ်တယ်ဆိုလို့ရှိရင်အဲဒီပုံမှန်12နဲ့အညီပေါ့နော်လောရမဲ့ခြေလှမ်းနေပေါ့436ပဲပြောပေါ့လေပုံမှန်12မဟုတ်ဘူးဟိုအမ် chapter
ခန်းစနေ
ကဲခန်းစနေပတ်သက်တဲ့အစီမင်းစီကနေအရာလိုရမယ်ဆိုတော့436အရာဆိုလို့ရှိရင်55ရာခိုင်နှုန်းကျော်ကနေပြီးတော့တည်ပြုပြီးလို့ရှိလို့ရှိရင်တောင်မှဆန္ဒခံယူပွဲလိုရမယ်အဲ့တော့အဲ့ဒီဟာအတွက်ဆိုပြီးရည်ရွယ်ပြီးတော့ဟိုဥပဒေကြမ်းကိုစပြီးတော့ဂိုင်တွဲနေတာဖြစ်ပါတယ
်
ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်နောက်ဆုံးကြတော့လွတ်တော်ကပြည်သူလူထုရဲ့ဆန္ဒကိုအဓိကထားမယ်ဆိုလို့ရှိရင်လွတ်တော်ကတမရတော်သားကိုယ်စားများအပါအဝင်ပြည်သူလူထုရဲ့ဆန္ဒကိုခံယူပါမယ်ဆိုပြီးတော့ဆုံးဖြတ်လိုက်လို့ရှိရင်ဒီခါပြီးသွားတာပဲဆုံးဖြတ်လို့ရတာပဲပြည်သူဒီပြည်လုံးကျပြည်သူဆန္ဒခံယူပွဲလုပ်လို့ရတာပဲကျမတို့ကတော့လုပ်ဖို့အဆင်သင့်မယ်ဒီ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့သတိထားမိတာကမကြသေးခင်ရပိုင်းတွေအတွင်းဒေါန်ဆန်းစုကြည်ခီးသွားပြီးတော့လူလူခေါပြောပွဲတွေမှာပြောတာကဒီလွတ်တော်ထဲမှာ436ပြင်ဆင်ရေးဆွေးနွေးတာတွေကိုသတိထားစောင့်ကြည့်ကြပါအဲဟိုဖြစ်လာနိုင်ကြတွေကိုလည်းလေ့လာထားကြပါဆိုတော့တကယ်လို့ကလွတ်တော်ထဲမှာမဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီလိုပြည်လုံးကျဆန္ဒခံယူပွဲတောင်းဆိုပြီးတော့သဘောမျိုးရှေ့တိုးလုပ်ဖို့အစီအစဉ်ကဒါကိုပြောတာလားခင်ဗျ။
မြို့ကျမတို့ကနံပါတ်1ကပြောတာကတော့ပြည်သူလူထုကနေပြီးတော့ ဒီတိုင်းပြည်မှာနိုင်ငံရေးကဘာတွေဖြစ်နေလဲဆိုစိတ်ဝင်စားဖို့လိုတယ်တက်တက်ကြွကြွနဲ့လေ့လာဖို့လိုတယ်ဒါမှသာနင်ပြည်သူအုပ်ချုပ်ရေးဆိုတဲ့ဒီမိုကရေစီစနစ်ဟာခိုင်မြဲနိုင်မှာဒါမှမဟုတ်အရေးကြီးတာနံပါတ်၁ကပြည်သူလူထုစိတ်ဝင်စားဖို့နားလည်ဖို့ပဲဘာတွေဖြစ်နေလဲဘယ်ပါတီတွေကဘယ်လိုရက်တည်တယ်ဘယ်သူတွေကပြည်သူစံတာကိုအလေးထားတယ်ပြည်သူစံတာနဲ့ကိုက်ညီတဲ့အဆိုတွေကဘယ်ဟာတွေလဲဆိုတာပြည်သူတွေသိဖို့လိုတယ်ဒါမှလည်းပြည်သူတွေနဲ့ဆုံးဖြတ်နိုင်မှာတို့ဘယ်လိုဘယ်ဘက်ကရပ်တည်မလဲဘယ်လိုရပ်တည်မလဲဆိုတာအဲ့ဒါနံပါတ်၁ပဲအရေးကြီးဆုံးပဲဒီကျမတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အပါအဝင်ပေါ့နော်ပါတီအဖွဲ့အစည်းတွေကဘယ်လိုခြေလှမ်းလှမ်းမယ်ဆိုတာဒုတိယပဲ
ဟုတ်ကဲ့ဒီပြင်ဆင်ရေးတွေနဲ့ပတ်သက်လို့ပဲဒီလိုမိကုံးလေးတစ်ခုကြံနေခဲ့တာကအဲပုံမှန်59စာလုံးပြင်ဆင်ရေးကိစ္စမှာဟိုပြင်ဂျင်းတလောက်မပြင်နိုင်ခဲ့ဘူးဆိုလို့ရှိရင်ဒါဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီနိုင်ငံတော်အကြီးအကဲဖြစ်ပိုင်ခွင့်ကိုကန့်ကွက်သူတွေရှိနေခဲ့တယ်ပေါ့နော်ဒါဆိုလို့ရှိရင်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တခြားဘယ်သူ့အများဟိုရုပ်ောက်ပွဲပြီးလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလက်ရှိဟိုလွှတ်တော်ထဲမှာရှိနေတဲ့ပြည်သူ့ကိုယ်စားလှယ်အရေးအတွက်တော့ပုံများမယ်ဆိုတာအမှန်ပဲဆိုတော့ကျွန်တော်တို့ဒါဟိုသုံးသပ်လို့ရပါတယ်အဲ့တော့ဟိုနိုင်ငံတော်အကြီးအကဲလောင်းပေါ့နော်ဒုတိယသမ္မတရာထူးတင်မြှောက်ပေးရတော့ဝင်ဆိုတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘယ်လိုပုံကူမျိုးရထားတာရှိသလဲဆိုတာလေးသိချင်တယ်။ဒါကလည်းပြည်သူတွေအနေနဲ့ဒီချိန်မှာဆိုစစီဒုတိယ line ပေါ့နော်အဲလိုချပြဖို့အစီအစဉ်မရှိဘူးလားခင
်ဗျ။မရှိပါဘူး။အခုဒီလိုအချိန်မှာဆပြဖို့အစီအစဉ်မရှိပါဘူး။ဖြတ်ဆပြရမယ့်အချိန်လည်းမဟုတ်သေးပါဘူ
း။ဟုတ်ကဲ့ခင်ဗျာ။ဒါဆိုလို့ရှိရင်အစောကဒေါအောင်ဆန်းစုကြည်ပြောတဲ့အထက်မှာဒီလေးပွင့်ဆိုင်ဆင်းရွေးပွဲဖြစ်အောင်ဆက်ပြေးကြိုးပမ်းနေတဲ့အကြောင်းလေးလေးရှိပါတယ်။သမရဦးသိန်းစင်ကရောဘုဇုံကြီးမင်းအွန်လိုင်းကပါဒီလေးဝင်ဆိုင်ဆွေးနွေးပွဲအစားအများနဲ့ပို့ပြီးတော့အကျုံးဝင်တဲ့ဆွေးနွေးပွဲတွေသွားကျင်နေဆိုပြတဲ့သဘောကိုပြောပါတယ်အဲ့တော့ဒီလေးဝင်ဆိုင်ဆွေးနွေးပွဲကဖြစ်နိုင်ပါတော့မလားဒါဆိုလို့ရှိရင်တခြားဘယ်လိုနည်းလမ်းရှိအောင်မလဲ
ပထမအဆုံးကျွန်မပြောချင်တာဒီလေးဝင်ဆိုင်ဆွေးနွေးပွဲဆိုတာကျွန်မတို့တောင်းဆိုခဲ့တာဆိုလို့ရှိရင်တစ်နှစ်ကျော်ပြီပေါ့နော်အရင်နှစ်စောစောပိုင်းကနေတောင်းဆိုခဲ့တာပါအဲ့ဒီကလေးကပို့ပြီးတော့အများပါဝင်စီခြင်းနဲ့ဆွေးနွေးဒီလိုဆွေးနွေးပွဲတွေဒီလိုလောက်အောင်ဆိုတဲ့အဆူပြည့်ချက်တွေဒီလိုအကြံပေးချက်တွေလည်းတစ်ခါမှမရှိခဲ့ဘူးအခုနောက်ပိုင်းမှမှဒီလိုပြောလာတာရှိတယ်အဲ့တော့ကျွန်မကတော့ဒီဒါလည်းကျွန်မပြောဖို့ပါတယ်အရင်31ရက်နေ့အောက်တိုဘာလကပေါ့နော်14ရက်တွေ့တဲ့ကိစ္စမှာအဲ့ဒီဟာကိုဘယ်လိုသဘောရလဲဆိုတော့ကျွန်မအဲ့ဒီမှာရှင်းရှင်းလင်းလင်းပြောဖို့ပါတယ်ဒီ14ရက်တွေ့တယ်ဆိုတာတကယ်ထိရောက်မဲ့တွေ့ဆုံပွဲတွေထိရောက်မဲ့လေးပွင့်ဆိုင်ကျွန်မလေးပွင့်ဆိုင်ကိုဘာလို့ထိရောက်မဲ့လို့ပြောရဆိုတော့နောက်ဆက်ပြီးတော့ရှင်းပြပါမယ်တကယ်ထိရောက်မဲ့လေးပွင့်ဆိုင်နေဆိုတော့ line တွေ့ဆုံပွဲဖြစ်မြောက်စေရေးအတွက်လမ်းခင်းပေးတာဆိုရင်ကောင်းပါတယ်လမ်းလွှဲတဲ့ပုံစံနဲ့လုပ်တယ်ဆိုလို့ရှင်တော့ဒါတော့ကျွန်မတို့အနေနဲ့ဒါမသဘောမတူနိုင်ဘူးဒါကျွန်မတို့ကောင်းတယ်လို့မသတ်မှတ်ဘူးလို့ဆိုကျွန်မတို့ပြောပါတယ်ကျွန်မတို့လေးပွင့်ဆိုင်လို့ပြောတာဟာတခြားလူတွေကိုထားပေးခဲ့ခြင်းလို့မဟုတ်ပါဘူးထိရောက်စေခြင်းလို့ပါဟိုကဘာပေါ်မှာပေါ့နော်အပေးယူလို့ပြီးတော့တိတ်ချတိတ်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးပြီးတော့ညှိနှိုင်းပြီးတော့အဖြေရှာတဲ့အခါမှာဆိုလို့ရှိရင်အစပိုင်းမှာဆိုရင်အလုံးပါဝင်မှုဆိုတာအင်တန်ခက်ပါတယ်ထိရောက်မှုဆိုတာမဖြစ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာဆိုရင်အင်တန်မှတူတူတိတ်တိတ်လောက်ရပါတယ်ဥပမာဆိုရင်တောင်အာဖရိကပေါ့နော်တောင်အာဖရိကမှာပထမဆုံးကဆို ANC နဲ့အဲဒီ AN the cult နဲ့လို့ပဲပြောတာပဲနောက်တော့မှ codesser တို့ဘာလို့ပေါ်လာတာပေါ့တစင်ဒါတော့မှ codesser တစ်ကနေပြီးတော့တစ်ရဆိုင်သွားပြီးတော့ပြုတ်ပြတ်သွားပြီးတဲ့အခါကျတော့တစ်ခါ ANC နဲ့ the cult တို့နဲ့ပြန်ပြီးတော့ပြောပြီးတော့မှနောက်တစ်ခါ codesser 2ဖြစ်အောင်လို့လုပ်ရတာစသဖြင့်ပေါ့နော်နောက်ဟိုမြောက် island ကိစ္စမှာကြည့်လိုက်လို့ရှင်လေဒီတိုင်းမှာပဲသူတို့နောက်ဆုံးက party ship party ကို party လောက်ပါလာပြီမြဲပထမဦးဆုံးပိုင်းမှာဆိုလို့ရှင်ဗြိတိရှအစိုးရနဲ့ Irish အစိုးရနဲ့တိုင်ပင်ရတယ်။နောက်ပြီးတော့ IRA နဲ့တောင်မှ IRA နဲ့တောင်မှသူတို့ရှုတ်ွက်ဆွေးနွေးတာရှိခဲ့တယ်။အဲဒီတော့ဆွေးနွေးတယ်ဆိုတော့သူတို့ဝင်မခံခဲ့ပဲနဲ့နောက်ကျတော့ပေါ်လာတယ်။အဲ့တော့ဒါမျိုးဟာထိရောက်မှုအတွက်ဆိုရင်စောစောပိုင်းမှာဆိုလို့ရှိရင်တော့ဟိုအင်မတန်တူတူတိတ်တိတ်နဲ့လူနည်းစုကနေလုပြီးတော့လမ်းခင့်လိုက်တာပဲ။ဒီ ANC နဲ့ the cloud ဆွေးနွေးပွဲဟာကျန်တဲ့လူတွေကိုချန်ပစ်ခဲ့တာမဟုတ်ဘူး။ကျန်တဲ့လူတွေဝင်လာနိုင်တဲ့ codesser အတွက်လမ်းပေးလိုက်လမ်းဖွင့်ပေးလိုက်တာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျမတို့ကလေးပွင့်ဆိုင်တောင်းနေဆိုတာဟိုလူထားပေးခဲ့စီခြင်းလို့ဒီလူထားပေးခဲ့စီခြင်းလို့မဟုတ်ပါဘူးထိရောက်စီခြင်းလို့ဟိုတခြားအများပါဝင်နိုင်တဲ့လမ်းတစ်ခုကိုစပြီးတော့ဖွင့်ပြီးတော့ခင်းလိုက်ခြင်းလို့ပ
ါဒါဆိုလို့ရှိရင်ကြံနေခဲ့တဲ့ဒီတခြားပါတီအဖွဲ့အစည်းကိုစားပြုအဖွဲ့တွေကနေပြီးတော့သူတို့ကိုကိုစားပြုပါတယ်ဆိုတဲ့ပုံစံမျိုးတကယ်ကိုရုံရုံကြည်ကြည်နဲ့ရှိလာဟော NLD အနေနဲ့ရောဒေါအောင်ဆန်းစုကြည်အနေနဲ့ရောဘယ်လိုကြီးကပ်ဖို့ရှိလဲ
။သ တို့ကိုစားပြုတယ်ဆိုတာအခုဟာ68ပါတီလားရှိတယ်ကျမတို့ခုနက68ပါတီကိုလုံးဝကိုစားပြုတယ်လို့ကျမတို့မဆိုလို့ပါဘူးဒါပေမဲ့တချို့ကဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားတွေကိုကိုစားမပြုဘူးဆိုတော့အဲ့ဒီဟာတော့ကျမတို့ကနေပြီးတော့ရဲဝင်ဝင်ညှဉ်းဆန်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာကိုတိုင်းသားတွေအများကြီးပါတယ်2012ကြားပြတ်ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျမတို့ရှင်ပြိုင်ခဲ့တဲ့တိုင်းသားဟိုနယ်မြေက3ခုပေါ့နော်3ခုထဲကကျမတို့ကနှိုင်းနှင်းရမှာအရွေးခံရပါတယ်1990ရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းတိုင်းရင်းသားဒီမဲဆန္ဒနယ်တရားနဲ့69ခုမှာဆိုလို့ရှိရင်အတရားနဲ့63ခုမှာဆိုလို့ရှိရင်ကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်က89နေရာမှာအရွေးချက်ခံရပါတယ်အဲ့တော့ကျမတို့ရဲ့တိုင်းရင်းသားတွေကိုစားပြုမှုဟာမနှဲပါဘူးဒီအပြင်မှာလည်းကျမတို့အဲ့ဒီ1999ရွေးကောက်ပွဲတုန်းကအများဆုံးအနိုင်ရရှိခဲ့တဲ့ရခိုင်အဖွဲ့နဲ့ရှမ်းအဖွဲ့နဲ့ကျမတို့မဟာမိတ်အနေနဲ့အခက်ခဲဆုံးအကြက်တဲဆုံးကာလမှာကျမတို့ရပ်တည်ခဲ့တယ်တူတူပေါ့နော် CRPP နဲ့တူတူကျမတို့ရပ်တည်ခဲ့တယ်အဲ့တော့ကျမတို့ဟာတိုင်းရင်းသားတွေနဲ့နှိစက်မှုလည်းရှိပါတယ်ကျမတို့ကိုယ်တိုင်လည်းတိုင်းရင်းသားတွေကိုကိုစားပြုတဲ့အဖွဲ့တစ်ခုဖြစ်ပါတယ်ဗမာတွေပဲကိုစားပြုတာမဟုတ်ပါဘူးဒီပြည်ထောင်စုတိုင်းရင်းသားတွေအားလုံးကိုကိုစားပြုတာပါအဲ့တော့ဒီဟာတိုင်းရင်းသားတွေကိုကျမတို့ကကိုစားမပြုဘူးတိုင်းရင်းသားတွေနဲ့မဆိုင်ဘူးဆိုတာတော့ကျမတို့ဒီဟာတော့လက်မခံပါဘူးဒါပေမဲ့69ပါတီစလုံးကိုကျမတို့ကိုစားပြုတယ်လို့ကျမတို့မပြောလို့နောက်ပြီးတော့လည်း69ပါတီလုံးကိုလည်းကျမတို့ကိုစားပြုစရာမလိုပါဘူးဟုတ်ကဲ့နောက်သူ့အချိန်သူ့အခါဆိုရင်ပါဝင်စစ်နဲ့အင်အားစုတွေအားလုံးပါလာဖို့ကိုကျမတို့ဥတည်ပါပါ
အဲ့တော့တကယ်လို့ဒါဒီလိုလေးဝန်းဆိုင်ရှင်ဝယ်ဖြစ်လာပြီဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်အနေနဲ့အဓိကထားဆွေးနွေးညှိနှိုင်းခြင်းနဲ့ခေါင်းစဉ်တစ်ခုပြောပြပါလားအ
ဲ့ဒါကတော့ပြောရမယ်ဆိုလို့ရှိရင်2015အလွန်ပေါ့အခုဟာကျွန်မအမြင်မှာတော့ဒီအစိုးရရောတခြားပါတီတွေရောနိုင်ငံရေးအင်အားစုတွေရောပြည်သူလူထုရော2015အလွန်ကိုစိတ်ပူနေကြတယ်ဘာဖြစ်မလဲအဲ့တော့ဒီစိတ်ပူစိုးရိမ်စိတ်တွေမရှိအောင်လို့စောစောတည်းကနေပြီးတော့ကျွန်မတို့ဟာဘယ်လိုပုံစံနဲ့2015နောက်ပိုင်းမှာအမျိုးသားရင်ကြားစီခိုင်ခိုင်မာမာနဲ့ကျမတို့ချောချောမုံမွေဆက်ပြီးသွားမယ်ဆိုတာကိုအဲ့ဒီဟာကိုဖြေရှာဖို့ကျမတို့ဆွေးနွေးဖို့လိုတာပ
ါဟုတ်ကဲ့ခင်ဗျဟိုမြန်မာနိုင်ငံမှာကတခြားဟိုဖွံ့ဖြိုးပြီးနိုင်ငံတွေလိုလူလူစက်တန်ဒီကျေးဇူးနာမရှိသေးဘူးအထူးသဖြင့်နိုင်ငံကောင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့လူလူရဲ့အကြိုက်ပေါ့နော်လူလူကဘလောက်လက်ခံတယ်လဲသူတို့ရဲ့ထောက်ခံမှုဘယ်နေရာခိုင်နှုန်းရှိနေပြီလဲဆိုတော့ခိုင်လုံးနဲ့ခိုင်မမာယူလို့ရမယ်စစ်တမ်းတွေတော့မရှိသေးပါဘူးဒါပေမဲ့လည်းအခုအချိန်မှာကတော့သဘောထားအမြင်တွေအမျိုးမျိုးပြောနေတော်တော်လေးလဲဟိုသတင်းစာစာနယ်ပိုင်းအစင်းပိုင်းမှာလည်းလွတ်လပ်ရှိလာတဲ့အခါကျတော့ဒီစာနယ်စင်းသတင်းစာသမားတွေရဲ့အမြင်အရကိုပဲပြောကြရမယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါအရင်ကလိုယာနှုံးပြေနေပါလူလူထောက်ခံမှုရတယ်ဆိုတဲ့အနေထားနေပြီးတော့နည်းနည်းရောကြလာပြီးတော့ဝေဖန်မှုတွေအာမရဘူးလို့ပြောတာနေထွက်နေတယ်အဲ့ဒါအရင်နဲ့ပတ်သက်လို့ရောဒေါ်ဆန်းစုကြည်အနေနဲ့ဘယ်လိုမြင်ပါလဲ
အကျွားတော့ဒါကိုစိတ်မပူပါဘူးနောက်ပြီးတော့လူလူစစ်တမ်းဆိုတာနောက်ဆုံးကြတော့လူပြည်သူလူထုကပဲဆုံးဖြတ်ချက်ပေးတာပဲတခြားနိုင်ငံခြားကလူလူစစ်တမ်းကောက်ယူတာတွေဒါမှမှားပြီးတော့ရွေးကောက်ပွဲရလတ်တွေကစစ်တမ်းကောက်ယူတာနဲ့တလွဲစီဖြစ်ခဲ့တာဒါကိုတွေ့ခဲ့ရတာပဲဒါတော့မှတည်တည်ဆဲဆဲစနစ်တကျစစ်တမ်းကောက်ယူတဲ့ဟာတွေပေါ့နော်အဲ့တော့အမြင်တွေကတော့အမျိုးမျိုးရှိမှာပေါ့ကျမတို့2012တုန်းကလည်းဒီအတိုင်းပဲပြောခဲ့တာပဲ1999လုံးမြို့သားဒီမိုကရေစီဖွဲ့ချုပ်ကအောင်မြင်မှုရှိမှာမဟုတ်ဘူးဆိုပြီးပြောခဲ့တာပဲဒါပေမဲ့လည်းကျမတို့ကဒီဟာတွေကိုအောင်မြင်မှုရှိတာမရှိတာဟာပြည်သူလူထုရဲ့လက်ထက်မှာပဲလို့ဒီလိုပဲကျမတို့ဟိုခံယူပါတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်လည်းဆိုတော့ကျမမကြခင်တုန်းကဆိုလို့ရှိရင်ကြားကိုကျမသွားခဲ့ပါတယ်သွားခဲ့တဲ့အခါကျတော့ကြားကနေပြီးတိုင်းရင်းသားပြည်သူလူထုကအများကြီးထောက်ခံတာကိုကျမတွေ့ခဲ့ရတယ်အဲ့တော့ဒီဟာမသွားခင်တုန်းကလည်းတိုင်းရင်းသားတွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမထောက်ခံဘူးလို့ပြောနေကြတာပဲပြောနေကြပြီးတကယ်သွားတဲ့အခါကျတော့ထောက်ခံမှုကတော်တော်ကိုခိုင်မာတယ်ဆိုတာကျမတို့တွေ့ခဲ့ရတယ်အဲ့တော့ဒါတွေကနောက်ဆုံးပြည်သူဆုံးဖြတ်မှာပဲနောက်ပြီးတော့လည်းဟိုနိုင်ငံရေးပါတီတခုထူထောင်ပြီးဆိုမှငါတို့အမြဲပဲအောင်မြင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့ထူထောင်ပြီးဆိုရင်တော့ဒါဒီမိုကရေစီစိတ်ဓာတ်မဟုတ်တော့တခါတလေကြာဆင်းမယ်ကိုပြည်သူရဲ့ထောက်ခံမှုကတခါတလေတက်မယ်တက်လိုက်ကြလိုက်ဆိုတာရှိရမယ်ရှိလဲရှိနေတယ်တပါတီတွေကပဲအမြဲဆိုးလုံးဆိုးမုန်းနေမယ်ဆိုလို့ရှိရင်ဒီမိုကရေစီအများကြီးနစ်နာလိမ့်မယ်ဒီမိုကရေစီအင်အားကကျသွားလိမ့်မယ်အဲ့တော့ကျမတို့ကနေပြီးတော့ပြည်သူလူထုရဲ့စိတ်ဆန္ဒတွေပြောင်းလဲမှုကိုကျမတို့မကြောက်ပါဘူးပြောင်းလဲတာတဲ့အတိုင်းပဲကျမတို့ကလက်ခံရမှာ
ဒီနေရာမှာဟိုလူလူကြားထဲမှာဖြစ်နေတဲ့သဘောဆန္ဒတွေထဲမှာ လူလူအနေနဲ့တစ်ခါတစ်ခါကြလို့ရှိရင်ပြပြသားသားသိကျင်တဲ့ယက်တီမှုတွေအဲနောက်ပြီးတော့သဘောထားအမြင်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းသိကျင်တာလေးရှိတယ်လေအထူးသဖြင့်ဘာသာရေးဆိုင်ရာပြပခါတွေလူမျိုးရေးဆိုင်ရာပြပခါတွေပြပခါတွေမျိုးမှာဆိုလို့ရှိရင်ပေါ့ဒီနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံနဲ့အစိုးရကနေပြီးတော့ဘင်္ဂါလီလို့သတ်မှတ်တယ်နိုင်ငံတကာနဲ့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ခြင်းစေခြင်းနဲ့ဆိုတဲ့လူတွေအရေးဆိုလို့ရှိရင်လည်းအဲဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားဘလို့ဆိုတာကိုအဲသိပြောပြပြသားသားမသိရဘူးဆိုတဲ့ပုံစံမျိုးရှိပါတယ်အလားတူပဲ
ဒီအစိုးရရဲ့သဘောထားဘလို့ဆိုတော့ပြပြသားသားသိကြရတယ်လား
အစိုးရရဲ့သဘောထားကတော့သူတို့ပြောတာကဒီနိုင်ငံမှာရိုဟင်ဂျာမရှိဘူးအဲ့တော့ဘင်္ဂါလီပဲရှိတယ်ဆိုတော့အမြင်ကိုပြပြသားသားပြောပါတယ
်တရားဝင်ရတော့ဒါအစိုးရရဲ့အမြင်ပဲလေဒါကအစိုးရရဲ့အမြင်ပဲဆိုတော့ဒါတရားဝင်ဥပဒေအရဒီတိုင်းပဲပေါ့
အဲ့တော့ဒေါ်အောင်ဆန်းစုကြည်တို့အနေနဲ့ရောဒီကိစ္စကိုအစိုးရသဘောထားအတိုင်းပဲသွားမလားတခြားဟိုညှိနှိုင်းမှုတွေဒါမှမဟုတ်လို့ရှိရင်ဟိုဆွေးနွေးမှုတွေတိုင်မမှုတွေဆက်လုပ်ဖို့လိုတယ်လို့ထင်တာလား
ကျွန်တော်တို့အမြင်ကအပြေရှားနိုင်မှုပဲဒီအတိုင်းသွားလို့ပြေလည်မယ်ဆိုလို့ရှိရင်ဒီအတိုင်းမသွားစရာအကြောင်းမရှိဘူးဒီတိုင်းသွားလို့မပြေလည်ဘူးဆိုလို့ရှိလို့ရှင်ပြေလည်တဲ့အဖြေတစ်ခုရှာရမှာပေါ့ဒီလိုဟလာနာမည်တစ်ခုအပေါ်မှာအခြေခံပြီးတော့ကျမတို့ရဲ့ပြည်တွင်းမှာစိတ်ဝင်းကွဲမှုတွေပဋိပက္ခတွေဖြစ်တာဆိုတာတော့မဖြစ်သင့်ဘူးအဲ့တော့ဘာပဲပြောပြောဘာလို့ပဲဘယ်ပဲကိစ္စဝယ်ဖြစ်ဖြစ်ဆွေးနွေးနိုင်ရမယ်တိုင်ပင်နိုင်ရမယ်ညှိနှိုင်းနိုင်ရမယ်ဒါအဓိကဥဆောင်ပြီးလို့ရမှာတော့အစိုးရအဖွဲ့ပဲဒီကိစ္စအစိုးရအဖွဲ့လက်ထက်မှာပဲရှိတယ်အဲ့တော့လို့ညှိနှိုင်းဆွေးနွေးတိုင်ပင်ပြီးတော့နိုင်ငံအတွက်အကောင်းဆုံးဖြစ်ကိုရှာနိုင်ရမယ်ရှာရဲရမယ်ဒါအစိုးရလူလူများတာဝန်ပဲ
ဒါပေမဲ့လမ်းပိတ်နေဘူးလား
လမ်းပိတ်တယ်ဆိုတော့အဖြေရှာခြင်းနဲ့လူတွေအတွက်လမ်းကဘယ်တော့မှမပိတ်ဘူးအဖြေမရှာခြင်းလို့ရှိရင်တော့လမ်းကဘယ်တော့မှပွင့်မှာမဟုတ်ဘူ
းဟုတ်ကဲ့အဲ့တော့ဒီဘာသာရေးပြိပခပက္ခတွေကိစ္စမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင်အဲလွှတ်တော်ထဲမှာအဲဗုဒ္ဓဘာသာအခြေခံပေါ့နော်အမျိုးဆောင်ဥပဒေတို့ဒီလိုတင်ပြဖို့တွေဒီပြုမှုတွေဖို့တွေစူးစမ်းနေရရေးရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားဟောတာမျိုးရှိတယ်
။တင်လည်းမပြသေးဘူးဒါဟာတင်ပြလည်းမတင်ပြဘူးဆိုတာအစိုးရရဲ့တာဝန်ပဲ။အစိုးရကနေပြီးဥပဒေကြမ်း၄ခုရေးဆွဲထားတယ်လို့သိရတယ်။ဒါမှလည်းတစ်ခုပဲဖတ်ပါသေးတယ်။ကျန်တဲ့၃ခုကတော့ဘယ်တော့အဲ့ဒါလည်းတည်ဝင်မတင်တာမရှိသေးပါဘူး။အဲ့တော့အစိုးရကတင်လာမှလား။တင်တဲ့အခါကျလို့ရှိလို့ရှိရင်ဘယ်လိုပုံစံနဲ့တင်မှလဲ။ဘာလို့ဆိုကျမကြားရတလောက်တော့ဒီအစိုးရဘက်ကလည်းအခုမူကြမ်းနေတော့မှပြန်ပြီးတော့ပြင်ဆင်မှုစဉ်းစားနေတယ်ဆိုပြီးပြောတာတွေလည်းရှိပါတယ်ဒါတော့ဟုတ်တာမဟုတ်တာကျမတို့မသိပါဘူးအဲ့တော့ကျမတို့အဖွဲ့ချုပ်အနေနဲ့တင်လာတဲ့မူကြမ်းတွေပေါ်ပေါ်မှာဆုံးဖြတ်မှာပါမတင်လာသေးတဲ့ကိစ္စတွေပေါ်မှာချင်းချင်းနဲ့ပြီးပြီးတော့ဆုံးဖြတ်လို့မရပါဘူးအ
ဲ့တော့လူလူကြားထဲမှာဖြစ်နေတဲ့ဒီအချက်ဒီကိစ္စတွေနဲ့ပတ်သက်လို့ရောဒီလိုအမျိုးဘာသာသာသနာစောက်ရှောက်ရေးဆိုတဲ့နာမည်နဲ့ဘာသာရေးအစုံအယောက်ပုံစံမျိုးတွေထွက်နိုင်တယ်နော်အဲ့ဒါတွေနဲ့ပတ်သက်လို့ရော
ကျမတို့ကတော့အစွမ်းရဆောင်စစ်ဘာအစွမ်းရောက်ထားမှမကြိုက်ဘူးလူမျိုးရွယ်လူမျိုးရွယ်ဖြစ်ဖြစ်ဘာသာရွယ်ဖြစ်ဖြစ်ဟိုနိုင်ငံရေးဝါဒအယူဆအရာပဲဖြစ်ဖြစ်အစွမ်းရောက်တယ်ဆိုကြရမကောင်းတော့ဘူးလေအစွမ်းရောက်တယ်ဆိုတာကတော့မျက်စိမှပฏิပဒါနဲ့တော်တော်လွဲသွားပြီပေါ့အဲ့တော့ကျမတို့ကတော့အစွမ်းရောက်မှုကိုဘာမှအားမပေးပါဘူးဟုတ
်ကဲ့
ဒါကတော့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်နဲ့ VOE မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတို့တည်ထောင်တွေ့ဆုံမေးမြန်းခန်းအပိုင်း၁ကိုနားဆင်ကြကြရတာဖြစ်ပါတယ်။မကြခင်မှာလည်းအပိုင်း၂ကိုဆက်လက်ထုတ်လွှင့်ပေးမှာမို့အဲ့ဒီကြရင်ငြိမ်းချမ်းရေးဆိုင်ရာကိစ္စလက်ပတောင်းတောင်စီမံကိန်းလက်ရှိကျောင်းသားတွေရဲ့ဆန္ဒပြမှုအခြေအနေတွေနဲ့ပတ်သက်ပြီးကြားဖို့ရှိပါတယ်ရှင်။သောတာရှင်များရှင်ဒီမေးမြန်းခန်းတွေကို VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာစာသားအပြည့်စုံနဲ့ရောဗီဒီယိုဖိုင်နဲ့ပါတင်ထားပေးတာမို့ချိန်မီွေးဖတ်ရှုလို့ရတယ်လို့တနင်္လာနေ့ည9:00နာရီမှာလဲရုပ်မြင်သံကြားအစီအစဉ်မှာဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။